ပြင်းပြင်းနဲ့ကြိုင်းစကြီးမြို့နယ်ကလဲတကွန်းတိုင်းကျေးရွာအနီးမှာစစ်ကောင်စီတပ်တွေကလက်နက်ကြီးနဲ့ပစ်ခတ်နေတဲ့အတွက်ကျေးရွာသား3,000ကျော်ထွက်ပြေးတင်းရှောင်နေရတယ်လို့ပဲခူးတိုင်းကြောက်ကြီးမြို့နယ်နဲ့ရွှေကျင်မြို့နယ်တွေမှာလည်းစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်နေတာကြောင့်စစ်ပေးရှောင်လူဦးရေ3,000နီးပါးစားနပ်ရိက္ခာစေဝါနေရိက္ထိုင်ရေးအခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်ဒီအကြောင်းကိုတော့ VOA သတင်းတောက်မအေးမာကသတင်းပေးပို့ပါတယ်ခင်ဗျာ
ပြည်ရင်မျိုးသားအစည်းအရုံးထိန်းချုပ်ရာတပ်မ6နယ်မြေကြာရင်စိတ်ကြီးမြို့နယ်နဲ့တပ်မ3နယ်မြေပဲခူးတိုင်းကြောက်ကြီးမြို့နယ်တွေမှာဒီရက်ပိုင်းမှာပဲစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်နေတာကြောင့်ဒေသခံတွေထွက်ပြေးတိမ်းရှောင်နေကြရပါတယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်တိုင်းရင်းသားလက်နက်ကိုင်တွေကိုထောက်ခံနေတဲ့လူလူတွေကိုပြစ်မှတ်ထားနေတယ်ဆိုပြီး KNU ရဲ့ပြောရေးဆိုခွင့်ရှိသူဖရိုကလေဆေးကလည်းပြောပါတယ်
အဲ့ဒါကြောင့်မို့လက်နက်ကိုင်တော်ကလည်းဖွဲ့ပြီးဒီကိုကူညီနေတဲ့အောက်ခံတဲ့လူတို့ကိုတိုက်ပတ်ထားလာတယ်လို့ပြောတယ်။ဒါကျွန်တော်တို့ကလည်းလာလေ2020စာနေစာပြီးတော့ဒီအချိန်ကြီးကလူတို့ကိုတာဂက်ထားလာတဲ့သဘောတော့ကျွန်တော်တို့တွေ့ရတယ
်။အခုရပိုင်းအတွင်းကျိုင်းစိတ်ကြီးမြို့နယ်ထဲမှာတော့စစ်ပေးဆောင်လူဦးရေ3,000လောက်ရှိနေပြီးပဲခူးတိုင်းကြောက်ကြီးမြို့နယ်ထဲမှာတော့လက်တလောလူဦးရေ3,000လောက်ဟာစစ်ပေးဆောင်ပြီးထွက်ပြေးနေရပါတယ်။ကရင်လူခွင့်ရေးအဖွဲ့KHRC ကပြောရေးဆိုခွင့်ရှိသူစောနန္ဒာစုကတော့လက်တလောကာလမှာစားဝတ်နေရတဲ့နေထိုင်ရေးအခက်အခဲတွေကိုစစ်ပေးရှောင်တွေကကြုံတွေ့နေရတယ်လို့လည်းပြောပါတယ်
။လည်းပါအနာသိမှုဖြစ်တဲ့နောက်ပိုင်းမှာဒီနေ့မှာကျတော့ထုံးစစ်စစ်မှုတွေကဖြစ်တည်နေရှိခဲ့တဲ့အပေါ်မှာတော့IDPU ရတဟုံထိုးဟိုဟာတိုးပွားလာတာပေါ့။တိုးတောင်ထဲမှာထွက်ပြေးတိတ်ရှောင်နေရတဲ့ IDP တွေဆိုလို့ရှိရင်တော့ခိုင်ခန့်လုံခြုံမှုရှိတဲ့နေရာတိုင်းကြီးကိုရှိဖို့အတွက်အင်တာမအရေးတကြီးလို့အပ်တယ်ပေါ့နော်။နောက်ဒီအခြေခံလူသားချင်းစာနာထောက်ထားမှုအခုအမီတွေဆက်လက်ပြီးတော့မှလောလောလတ်လတ်နဲ့ရရှိဖို့လိုအပ်တယ်ပေါ့နော်။အဲအဲ့ဒီလိုရရှိမှသာလေဒီလိုကဆက်လက်ပြီးတော့မှရှင်းစမ်းနိုင်မှာပေါ့နော်။အထူးကတော့နေရာထိုင်ခြင်းနဲ့စာနာရိက္ခာကိုဒီလိုမော်ဒင်ကလာဆိုရတဲ့ရာသီဥတုကလာမှာတော့ဒီဟာတွေမသိမရရှိဖို့လိုအပ်တယ်ပေါ့။
အခုဆိုရင်ကရင်မျိုးသားအစည်းအရုံးထိန်းချုပ်ရာတပ်မဟာ9ခုမှာတော့ပြည်တွင်းအိုးအိမ်မဲ့ဒုက္ခသည်အရေးအတွက်ဟာ9သိန်းကျော်ရှိနေကြောင်း KNU ဘက်ကပြောဆိုထားသလိုဒီတပ်မကရှိနေတယ်လို့လည်းကရင်လူ့အခွင့်အရေးအဖွဲ့အစည်းတွေကပြောဆိုကြပါတယ်ရှင်။